ထိပ်တန်းဆိုရှယ်မီဒီယာဖြစ်တဲ့ Facebook ဟာအသုံးများသူအများဆုံးတုံ့ပြန်နိုင်ခြင်းရှိပြီးဆိုရှယ်မီဒီယာကိုပိုပြီးအတိတ်ပဲရှိရှိအသုံးပြုတာမျိုးဖြစ်ဖို့ဆိုပြီးအပြောင်းအလဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အသုံးပြုသူတွေအနေနဲ့ရှောင်မရဘဲမြင်နေရတာကို short ချခြင်းအဖြစ် Facebook ပေါ်မှာသတင်းတွေတင်နေတဲ့သတင်းဌာနတွေနဲ့အခြားစီးပွားရေးလုပ်ငန်းတွေအတွက်ထိခိုက်နိုင်ခြင်းရှိပါတယ်။အဓိကစဉ်းစားချက်ကတော့အသုံးပြုသူတွေအနေနဲ့သူတို့အလေးထားသူတွေနဲ့ဆက်သွယ်ရမှာအထောက်အကူပြုနိုင်မှုဖြစ်ပြီးစိတ်ဓာတ်ကျအထူးကြံတဲ့ခံစားချက်တွေဖြစ်အောင်မလုပ်ဖို့ဖြစ်တယ်လို့ဆိုပါရယ်ကွန်ပျူစီအမှတ်တံဆိပ် Facebook စာမျက်နှာတွေနဲ့မီဒီယာကုမ္ပဏီတွေကတင်တာတွေကိုရှော့ချပြီးလူတွေတင်တာကိုပို့ပြီးပေါ်ပြမှာပါအတိပယ်ရှိတယ်လို့ Facebook ကယူဆတဲ့ post တွေကိုလူတွေပုံမြင်အောင်လုပ်ပြီးအခြား post တွေကိုရှော့ချမဲ့အစီအစဉ်ကြောင့်လူအများအပြားအတွက်အဓိကသတင်းရင်းမြစ်လို့ဖြစ်နေတဲ့ Facebook ရဲ့အခန်းကဏ္ဍကတော့ကျော်သွားပွေရာရှိပါတယ်ဒါမဲ့လည်းအတိတ်ပဲရှိသည်ဖြစ်စေမရှိသည်ဖြစ်စေကြောင်ညာတွေကိုတော့ငကိုမြင်နေကြအတိုင်းဆက်ပြီးမြင်နေရမှာပါ Facebook တီထောင်သူ Zuckerberg က2018ခုနှစ်အတွက်သူ့ရဲ့ပုဂ္ဂလိကရင်ဆိုင်ရမယ့်ကိစ္စကတော့ Facebook ကိုပြင်ဆင်ဖို့ပဲဖြစ်တယ်လို့ပြီးခဲ့တဲ့သတင်းမှတ်ကပြောကြားခဲ့ပါတယ်